တစ်ဇယ်မျိုးအရှိပိုင်းကစစ်တပ်တက်ဆွဲထားတဲ့အထက်တန်းကျောင်းပြည်သူစေယုံထွေးအုပ်ယုံနဲ့ဝန်ထမ်းအင်အားတွေကိုနိုဝင်ဘာလ21ရက်တကောင်ကျော်အချိန်မှာကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တဲ့အချိန်မှာစစ်တပ်ဟာနောက်ထပ်တက်ဆွဲထားတဲ့နေရာတွေဖြစ်တဲ့တစ်ဇယ်ရဲစခန်းနဲ့ရဲစခန်းအနီးကဘောလုံးကွင်းထဲကိုဆုတ်ခွာပြီးပြန်လည်ပြစ်ခတ်ခဲ့တဲ့အကြောင်းနဲ့အခုအချိန်မှာတော့သူတို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့နေရာ၄နေရာစလုံးမှာတက်ဆွဲထားတဲ့စစ်တပ်မရှိတော့ဘူးလို့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ရှိသူတူက VOA ကိုပြောပါတယ
်။၁၂နာရီကျော်လောက်မှာတစဲအားထားကတည့်ရဲ့နောက်ပြီးတော့ဒီဘက်ကပြည်သူစေုံကြီးရဲ့နောက်ပြီးတော့ရဲစခန်းပတ်ပတ်လေခွေရုံနဲ့ဝန်ထမ်းအင်အားဝင်စီရပါတော့။ပြည်သူစေုံနေရာတော့အလိုစေတုံးဆောင်လို့နောက်ပြီးဒီစေဝါပစ္စည်းတွေသိမ်းပြီးရမိတာရှိတယ်။အဲ့ဒါတွေကတော့စီးပစ်ဆဲပါတော့အခုလောလောဆယ်တော့အဲ့ဒီကျွန်တော်သိမ်းပြီးတော့ပြန်ဆုတ်လာခဲ့တာပေါ့နော်။ဒီလိုမျိုးအားကစားဝင်နေရဲစခန်းနေရာအလိုမနီမဝင်းနေထားဆိုအဲ့နဲ့နေရာကိုသူတို့ခံစစ်ပြီးအလိုဝင်ပြေးကြပြီးတော့အလိုလက်နက်ကြီးနဲ့ပြန်ပြစ်တဲ့အနေထားပေါ့။ကျွန်တော်ဟိုဒီလေးနေရာမှာသူတို့ကအလိုမရှိဘူး။အဲ့တော့သူတို့တိကြီးကြဆုံးတဲ့နေရာအဲ့ဒါတွေတော့သူတို့ကုန်ပြသေးသေးပြေးသွားပေါ့နော်။ကျွန်တော်တယောက်တော့ကြသွားတယ်ပေါ့။ပေးထွက်လို့မှာပေါ့သူချက်ချင်းဆုံးတာမဟုတ်ဘူးလေ။
တိုက်ပွဲမဖြစ်ခဲ့ည7:00နာရီအချိန်မှာတော့စစ်တပ်ဟာရဲစခန်းအနီးကအိမ်တွေကိုမီးရှို့ခဲ့တယ်လို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ကမ်ဘလူမြို့ကစစ်တပ်အင်အားတွေဖြည့်တင်းနေတယ်လို့လည်းပြောပါတယ်။တိုက်ပွဲတွေမဖြစ်ခင်ကတည်းကဒေသခံတချို့ဟာဒဇယ်မျိုးကနေတိမ်းရှောင်ကြသလိုတိုက်ပွဲတွေဖြစ်ပွားပြီးနောက်ပိုင်းမနက်ပိုင်းမှာလည်းဘေးလွတ်ရာနေရာတွေကိုပြောင်းရွှေ့နေပြီးမျိုးထဲမှာလူသိမ့်မကြံတော့ဘူးလို့မျိုးခံတွေကပြောပါတယ
်။ဒီမျိုးအခြေအနေကဆက်ပြီးနေရတယ်။အကျွားအလာတွေကတော့ဖြစ်ကြတယ်၊တင်းကြပြီးကြတာတွေ။မျိုးထဲမှာတဥပလီလောင်းနဲ့ဈေးပဲနဲ့တောက်လူပေါင်းဖြစ်လာတယ်။ဒီနေ့မနေ့အကုန်တင်းကြတော့။ဒီကရှိလျောက်ခါနေတဲ့ဒီမျိုးကရမ်းအောင်မျိုးကနေမှလာ။ဒီမျိုးကကျတော့ဒီ30လောက်ခန်းသွားတယ်တဲ့။ပြညာကြီးမမျက်ကတင်တယ်၊ပြညာကြီးရတင်တယ်။ကြားရတာကမမြင်တော့လို့ကြားရတယ်။အဲ့ဒီဟာတွေခန်းသွားတာလည်းပြန်မလို့ဘူးကြတယ်တွေက။
ဖန်စီခံရသူတွေဟာဘေးလွတ်ရာတိမ်းရှောင်ကြတဲ့အရတားဒေသခံတွေဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုဖန်ခံရတဲ့ပတ်သက်လို့ VOA ကတီးခြားအတည်မပြုနိုင်ပါဘူး။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့တုန်းကလည်းဒဇယ်မျိုးအနောက်ဖက်စစ်တပ်တက်ဆွဲထားတဲ့လူဝင်မှုကြီးကြပ်ရေးယုံ၊ပညာရေးမှုယုံ၊တရားယုံနဲ့ရွှေတောင်းမင်း73စီဆိုင်နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးအခု2လကြာမှာတော့မျိုးအရှိပိုင်းကစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်။ဒဇယ်မျိုးအနောက်ဘက်ကိုဝင်ရောက်တိုက်ခိုက်ချိန်တုန်းကစစ်တပ်ဘက်ကလေကြောင်းကပစ်ခတ်တာတွေရှိခဲ့ပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့လက်နက်ခဲယမ်းတချို့ကိုသိမ်းဆီးရမိခဲ့ပါတယ်။ဒဇယ်မျိုးနယ်တွေကကြေးရွာတွေဟာစစ်တပ်ရဲ့နယ်မြေရှင်းလင်းဒဏ်ကိုမကြာခဏခံရတဲ့နေရာတွေဖြစ်ပြီးထောင်ထဲချီတဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံထားရတဲ့သခိုင်းတိုင်းတွေကမျိုးတစ်မျိုးဖြစ်ပါတယ်ခင်ဗျာ။